Adventist World Radio ကဖြစ်ပါတယ်။ပြီးတော့သင်ဟာမျောလင်းချင်းတန်ကိုနားတော်တာဆင်နေတာဖြစ်ပါတယ်။ပိုမိုသိရှိလိုပါကကျွန်ုပ်တို့ဆီကိုစာရေးဆက်သွယ်နိုင်ပါတယ်။ကျွန်ုပ်တို့ရဲ့ email လိပ်စာကတော့ bible@inura.org ဖြစ်ပါတယ်။စလုံးသေးနဲ့ bible@inura.org ဖြစ်ပါတယ်။ဒါပြင်ကျွန်ုပ်တို့ကို WhatsApp နံပါတ် +12242220777 တို့ဖုန်းခေါ်ဆိုနိုင်ပါတယ်။ +12242220777 ဖြစ်ပါတယ်။မျောလင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျောလင့်ချင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်တပတ်ရှင်များခင်ဗျာမျောလင့်ချင်းအတန်မြန်မာဓမ္မရေဒီယိုအစီအစဉ်ကိုနာနဲ့6နာရီမိနစ်30မှ8နာရီအထိ25မီတာ kHz 11925ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာကီလိုဟတ်စ်11853ညာကနေနိုင်စင်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်အာရောတెంပရာမန်လာဘန်ကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင
်။စိတ်နဲ့ကံတာကျန်းမာနေမှာလူဘဝစဉ်ပြေမှာစိတ်ချမ်းသာကိုကျန်းမာရှိနေတဲ့ကံသူချမ်းမြေတာများစွာပေးကံ
ဆေးပညာခန္ဓာမှာစမုံနဲ့အပင်ရဲ့ဆေးဘက်ဝင်ပုံအကြောင်းလေးကိုကျမမေသူကတင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင်။သောတာရှင်များရှင်။စမုံနဲ့အပင်ရဲ့ပုံသဏ္ဍာန်ကထိနဲ့တူပြီးပင်စီကလုံချောပါတယ်။စမုံနဲ့အပင်ရဲ့အရွက်ကစိမ့်ပြိုင်အောင်ရှိပြီးအဝါရောင်အပွင့်လေးတွေကအစုပ်လိုက်ပွင့်တတ်ကြပါတယ်။အပွင့်လေးတွေကတဆင့်နောက်ပိုင်းမှာအဆိပ်တွေဖြစ်လာပါတယ်။စမုံနဲ့အပင်ဟာစမုံစဘာအနက်နဲ့တူတဲ့အနက်ရှိပါတယ်။စမုံနဲ့အပင်ရဲ့ဆေးဘက်ဝင်တဲ့အစိပ်အပိုင်းတွေကတော့အစိပ်နဲ့အမြစ်တို့ပဲဖြစ်ပါတယ်ရှင်။သောတာရှင်များရှင်။စမုံနဲ့အပင်ကနေဆင်းနီဖော်ဆက်ပုံနဲ့ဆေးတောက်ပုံဆင်းညွန့်လေးကိုဖော်ပြပေးခြင်းပါတယ်ရှင်။ခြေထားတဲ့စမုံနဲ့အဆစ်စတီဇွန်နှဆုံးကိုရင်းနှွေးတောက်ရည်ခွက်တစ်ခွက်နဲ့10မိနစ်စိမ်ထားပေးမယ်ဆိုရင်စမုံနဲ့ဆေးရည်ကိုရရှိပါတယ်။တစ်ခါတောက်ရင်တစ်ခွက်တစ်နှစ်3ချိန်တောက်ပေးမယ်ဆိုရင်အဆုတ်ပြုံရောင်ရောဂါနဲ့ချောင်းဆိုးရောဂါတွေကိုတတပြောက်ကင်းစေပါတယ်။အဆဲမျက်နှာခြင်းမှုနဲ့ကြက်သားနာခြင်းမှုကိုလည်းစမုံနဲ့အစီလိမ့်ပေးမယ်ဆိုရင်တတပြောက်ကင်းစေပါတယ်။ကလေးတွေအတွက်ဆင်းညွန့်ကတော့လူကြီးဆင်းညွန့်ရဲ့တဝက်ဖြစ်ပါတယ်လို့ပြောကြရင်ဆေးစွမ်းထက်တဲ့ဆေးပင်များကဏ္ဍမှာစမုံနဲ့အပင်ရဲ့ဆေးဘက်ဝင်ပုံနဲ့ဆေးစွမ်းထက်ပုံအကြောင်းလေးကိုဖော်ပြပေးလိုက်ရပါတယ်ရှင်။တတရှင်များရှင်ဆေးစွမ်းထက်တဲ့ဆေးပင်များကဏ္ဍမှာစမုံနဲ့အပင်ရဲ့ဆေးဘက်ဝင်ပုံအကြောင်းကြားသိခဲ့ရသလိုနောက်လာမယ့်အချိန်တွေမှာဘလို့ဆေးဘက်ဝင်အပင်တွေရဲ့အကြောင်းတက်ဆက်ပေးဦးမလဲဆိုတာသိရလေအောင်စောင့်မျှော်နှဆင်အားပေးကြပါအောင်လားရှင်။တတရှင်များယောဂပြရအပေါင်းမှကင်းဝေးနိုင်ကြပါစေရှင
်။ pui sha lai ma tui ba
နာတော့ကိုသိခါရောရတမဆရာဦးတိမောင်ဆန်းမှာဟောကြားဝင်လာပြီးမှာဖြစ်ပါတယ်ရှင်။နာတော်တာစီရင်ခွန်အာယူကြပါစို့
။ချစ်တော်မမိတ်ဆွေပေါင်းတို့မင်္ဂလာပါလို့ရှိစွာနှုတ်ဆက်တတ်ကြပါတယ်။ဒီနေ့မင်္ဂလာရှိတော်နေ့တက်မှာချစ်တော်မိတ်ဆွေများအားလုံးနဲ့တွေ့ဆုံပြီးတော့ဘုရားသခင်ရဲ့အလင်းတရားသတင်းစကားကိုဝေငှတက်တိခံခွင့်ပေးတဲ့အတွက်ကြောင့်လည်းအထူးပဲကျေးဇူးတင်ပါတယ်။ဒီနေ့မျောလင်းချင်းဓမ္မတေသနာကနေမှာဆက်ပေးသွားမယ့်သတင်းစကားကတော့မစိုးရိမ်နဲ့မစိုးရိမ်နဲ့ဆိုတဲ့သတင်းစကားကိုပေးသွားမှာဖြစ်ပါတယ်။ချစ်တော်မိတ်ဆွေတို့ဒီနေ့ဘုရားသခင်ရဲ့ကောင်းမြတ်ခြင်းပေးသောနေ့ဒုနေ့မြတ်မှာကျွန်တော်တို့အားလုံးဒီသတင်းစကားနဲ့တူကျွန်တော်တို့အားလုံးဝိညာဉ်တော်ပါရှိဖို့ရန်အတွက်ခိတ္တကဏ္ဍဆုတောင်းကြပါစို့။အထကောင်းငယ်ပေါ်၌တရှိန်ထရရှင်ဖာပြားဒီနေ့နေ့တစ်တပံကိုသားမျိုးတို့ကိုဆက်လက်ပြီးတော့ပေးတဲ့အတွက်ကတော့ကျေးဇူးတင်ပါတယ်။အဘဘုရားစေရောကိုပါရှင်လန်းဝတ်မြောက်စွာဖြင့်ယခုချိန်ခါမှာကိုရှင်ဖျားထံပါ၌တို့ဝင်ချက်ကပြပါ၏လက်ခံတော်မူ၍ကောင်းချီးပေးတော်မူပါယနေ့မစိုးရိမ်နဲ့ဆိုတဲ့သတင်းစကားကိုနာတော်တာဆင်ရတော်မှာဖြစ်ပါတယ်ဒီသတင်းစကားပေါ်၌ကိုရှင်ဖျားဘုရားအတူပါရှိခြင်းအားဖြင့်အကောင်းဆုံးနားဆင်နိုင်လို့မကပဲကိုရှင်ဖျားရဲ့လင်းတရားကိုရရှိပြီးတော့အရောက်တိုင်းအတွက်ဝတ်မြောက်ဖွယ်ရာသတင်းစကားဖြစ်ဖို့ရန်အတွက်ကိုရှင်ဖျားဘုရားမားဆောင်မူပါဤသတင်းစကားကိုလည်းအစတည်းဆုံးကိုရှင်ဖျားအတူပါရှိ၍ကောင်းချီးပေးတော်မူကြောင်းတပါတော်သခင်ခရစ်တော်၏နာမတော်ကိုမြှုပ်ပြီးဆုတောင်းပါတယ်ဖျားဘုရားအာမင်ချစ်တော်တော်မိတ်ဆွေပေါင်းတို့ဒီနေ့ကျွန်တော်တို့အားလုံးဝမ်းမြောက်ပျော်ရွှင်ခြင်းခံစားရတယ်ဘုရားရဲ့ကောင်းချီးတွေကျွန်တော်တို့ပေါ်မှာပြည့်စုံနေရှိတယ်ဘုရားသခင်ကျွန်တော်တို့ကိုအမြဲတမ်းကွယ်ကားတယ်စောင့်ရှောက်တယ်ဘုရားသခင်ရဲ့ကောင်းချီးနဲ့တူကျွန်တော်တို့အားလုံးရောစိတ်ရောကိုယ်ပါဝမ်းမြောက်ရှင်လန်းကြတယ်ဒီအရာနဲ့တူကျွန်တော်တို့အားလုံးအားလို့ရှင်ဝမ်းပတ်တတာနဲ့ယနေ့ဘုရားကိုယ်တော်ကိုချီးမွမ်းကြပါဘုရားသခင်ကိုစက္ကပ်ပါဘုရားသခင်နဲ့တူမွေ့လျော်ကြပါလို့ကျွန်တော်တို့လည်းအားပေးတိုက်တွန်းချင်ပါတယ်ဒီနေ့ကတော့မစိုးရိမ်နဲ့ဒီနေ့ကျွန်တော်တို့အားလုံးစိုးရိမ်နေရတဲ့အချိန်ခါမှာကျွန်တော်ကမစိုးရိမ်နဲ့လို့ပြောတဲ့ခါမှာမိတ်ဆွေတွေတွေ့ရများစန့်ကျင်ဘက်ဖြစ်နေတဲ့သတင်းစကားများဖြစ်နေသလားလို့ကျွန်တော်နေနဲ့မေးချင်ပါတယ်ချစ်တော်မိတ်ဆွေတို့လူသားတိုင်းဖြစ်လာတဲ့ခါမှာလူရယ်လို့ဖြစ်လာပြီဆိုရင်စိုးရိမ်ခြင်းနဲ့ပဲစတိတတာကိုတွေ့ရမှာဖြစ်ပါတယ်အဲဒါယနေ့ခေတ်လူသားတွေစီမှာဆိုချင်အမြင့်ဆွဲနေတဲ့အရာကစိုးရိမ်ခြင်းပါပဲเนาะစိုးရိမ်ခြင်းပဲစိုးရိမ်ခြင်းကတော့လူသားတိုင်းပေါ်မှာဆိုရှင်တရားရာဂိုင်းနှုံရှိနေတဲ့ပါစနိတ်ဖြစ်မှာ သိကြပါတယ်เนาะဒါကြောင့်ကျွန်တော်ကျွန်တော်တို့ရဲ့အသက်တာမှာဆိုရှင်ဒီစိုးရိမ်ခြင်းကကျွန်တော်တို့ကိုကောင်းလာတယ်လားဒီစိုးရိမ်ခြင်းကြောင့်ကျွန်တော်တို့ရဲ့ဘဝအသက်တာမှာစိုးတဲ့စိုးလာတယ်လားပုံမှန်ပြီးတော့အောင်မြင်လာတယ်လားစိုးရိမ်မှုကြောင့်ပဲကျွန်တော်တို့ပို့ပြီးတော့အောင်မြင်လာတယ်လားပို့ပြီးတော့ပဲထွန်းတောက်ပြောင်မြောက်လာတယ်လားပြန်လေးပြီးတော့စဉ်းစားကြည့်ကြအောင်ချစ်တော်မိတ်ဆွေတို့စိတ်ထောင်းတော့ကိုကြီးဆိုပြီးတော့စကားပုံရှိပါတယ်ယနေ့ကျွန်တော်တို့အားလုံးစိုးရိမ်ခြင်းနဲ့ပဲအောင်မြင်လာတဲ့လူတွေမရှိပါဘူးစိုးရိမ်ခြင်းအပြင်ကျွန်တော်ရဲ့ဘဝတက်တာကပုံမှန်ပြီးတော့ကျွန်တော်တို့စိတ်တွေပို့ပြီးတော့စိတ်ညစ်လာတယ်စိတ်တွေပို့ပြီးတော့နွမ်းလဲရလာတယ်ကျွန်တော်ရဲ့ဘဝတက်တာမှာဆိုချင်ညှိုးငယ်ခြင်းတွေခံစားလာရလိမ့်မယ်ဒါကြောင့်ဘုရားသခင်ကတော့မစိုးရိမ်နဲ့လို့ပြောတယ်ကျွန်တော်တို့ကစိုးရိမ်ကြတယ်เนาะညနေကျွန်တော်ရဲ့အသက်တာမှာဆိုရှင်ဘယ်အရာတွေကိုစိုးရိမ်နေကြသလဲเนาะစစ်ဘေးဒုက္ခတွေအတွက်ကျွန်တော်တို့စိုးရိမ်နေကြသလားညနေကျွန်တော်ကြီးတဲ့အခါမှာဆိုရှင်တည်င်းနေကဆိုရှင်ကောင်းတဲ့တည်င်းကိုကြားဖို့ရတဲ့ရက်ခက်ခဲတဲ့ကာလဖြစ်နေပါတယ်ကြားနေရတဲ့အရာတွေအားလုံးမြင်နေရတဲ့အရာတွေအားလုံးတွေ့နေရတဲ့အရာတွေအားလုံးကဆိုရှင်ချစ်တော်မိတ်ဆွေတို့မကောင်းတဲ့ရင်တွေပုံများနေပါတယ်မကောင်းတဲ့ຢာတွေပဲပုံများနေပါတယ်ဒါကြောင့်ဒီနေ့လူဦးတွေရဲ့တက်တာမှာဆိုရှင်စေဘေးဒုက္ခတွေစန့်ကျင်ရေးသမားတွေစန္နာပြတဲ့သူတွေအဖွဲလိုက်အဖွဲလိုက်ကြမ်းဖက်တဲ့သူတွေမြောက်များစွာရှိနေတယ်ယနေ့ဒီအရာတွေကိုမြင်နေကြားနေရတဲ့ခါမှာကျွန်တော်တို့ဘဝတက်တာအတွက်ရှင်သန်ဖို့ရပ်တည်ဖို့ရန်အတွက်ယနေ့ကျွန်တော်တို့စိုးရိမ်နေကြသလားနော်တဘာဝဘေးတွေယနေ့ကျွန်တော်တို့ကဘာကြီးရဆိုရှင်မတည်ငြိမ်နေပါဘူးနေရတကာတိုင်းမှာဆိုရှင်ဘေးဒုက္ခတွေကြုံတွေ့နေရတယ်။ရေဘေးကြုံတွေ့နေရတဲ့လူတွေရှိသလိုလေဘေးကြုံတွေ့နေရတဲ့လူတွေရှိတယ်။နောက်ပြီးတော့ရှင်တော့ငယ်ရင်းဘေးကြုံတွေ့နေရတဲ့လူတွေရှိသလိုတချို့ကလည်းအစာရေစာငတ်မှုခေါင်းပါခြင်းဘေးတွေနော်တဘောင်ဝတွေပူတဘောင်ဝကပူပြင်းတဲ့အတွက်ကြောင့်ရေတွေရှားပါတဲ့နေရာတွေခံစားနေရတယ်။ယနေ့တဘောင်ဝဘေးတွေကလည်းလူသားတွေပေါ်မှာလို့ရှင်တစ်ခုပြီးတစ်ခုရိုက်ခတ်ပြီးတော့ခံစားနေရတယ်။အဲ့ဒီအတွက်ကျွန်တော်တို့တွေစိုးရိမ်နေကြသလား။ယနေ့ကဘေးကာလကြည့်ကြရအောင်ယနေ့ကပ္ပကယောဂါကြည့်ရလို့ချင်းကပ္ပနိုင်ငံအသီးသီးကိုပြန့်နှံ့သွားပြီလူဦးရေကလို့ချင်းမြောင်များစွာကုဆတ်ချင်းခံရပြီးတော့ယနေ့လူသားတွေအတွက်အစိုးရင်ဆုံးအကြောက်ကြဆုံးကတော့ဒီကပ္ပေးပဲเนาะယနေ့ကိုရိုနာဗိုင်းရပ်စ်ကြီးကပ္ပကြီးကိုပြန့်သွားပြီ COVID-19 ယောဂါကြီးကကပ္ပကြီးကိုပြန့်သွားတဲ့ခါမှာယနေ့ကပ္ပသူကပ္ပသားတွေကလို့ချင်းမတည်နိုင်နိုင်ကြတော့ဘူးဒီယောဂါအတွက်အလုံးဝဆိုးရွားနေကြတယ်စီးပွားရေးသမားတွေလည်းစီးပွားရေးပြက်ကိန်းဆိုင်ကြတယ်ယနေ့ကျမ်းမာရေးချိုးတက်မှုကြောင့်ပဲတချို့ကလည်းဘာမှမလုပ်ရှားနိုင်တော့ဘူးချစ်တော်မိတ်ဆွေတို့ယနေ့ကျွန်တော်တို့ကြားနေမြင်နေရတဲ့အရာတွေအားလုံးကကောင်းတဲ့ရန်ရှားနေပြီကောင်းတဲ့အရာတွေရန်ရှားနေပြီဒီလိုကောင်းတဲ့အရာတွေရှားနေတဲ့အချိန်ခါမှာကျွန်တော်တို့လူသားတွေအနေနဲ့မစိုးရိမ်နဲ့လို့ပြောတဲ့ခါမှာဒါမဖြစ်နိုင်ဘူးငါတို့စိုးရိမ်နေရတဲ့ဟာမှလို့ရှိရင်ဘာဖြစ်လို့မစိုးရိမ်နဲ့လို့ပြောနေရတာလဲချစ်တော်မိတ်ဆွေတို့လူတိုင်းလူတိုင်းကစိုးရိမ်တတ်ကြတယ်လူတိုင်းလူတိုင်းကစိုးရိမ်တတ်ကြပါလေ။ဒါကြောင့်သခင်ယေရှုကဘယ်လိုပြောလဲ။မစိုးရိမ်နဲ့လို့ပြောတဲ့အရာကပါလေ။သခင်ယေရှုခရစ်တော်ကကျွန်တော်တို့ကိုမစိုးရိမ်နဲ့လို့ပြောနေတယ်။ကျွန်တော်တို့ဒီကဘာဖြစ်လို့စိုးရိမ်ရတာလဲ။ကျွန်တော်တို့နားမှာရှိတဲ့ဖခင်၊ကျွန်တော်တို့ကိုယ်ကွယ်တဲ့ဖခင်၊ကျွန်တော်တို့နဲ့အတူရှိနေတဲ့ဖခင်ကငါသားငါသမီးတို့မစိုးရိမ်နဲ့လို့ပြောနေတယ်။ယနေ့ကျွန်တော်တို့ကစားဖို့အတွက်စိုးရိမ်ကြတယ်ဝတ်ဖို့အတွက်စိုးရိမ်နေကြတယ်ကျွန်တော်တို့ရဲ့အသက်တာမှာရှင်သန်ဖို့အတွက်စိုးရိမ်နေကြတယ်အာမျိုးမျိုးပုံပုံစိုးရိမ်နေကြတယ်ဒီကမှလို့ရှိရင်မိတ်ဆွေသင်ဘဝအသက်တာမှာစိုးရိမ်ရမယ့်ຢာကပါလေသင်ကွယ်ကွယ်ပြားပြားသိဖို့ရည်ကြီးတယ်သင်ကောင်းကင်ရောက်ပါမလားလို့သင်ကဲတင်ချင်းရပါမလားသင်မိသားစုကဲတင်ချင်းရပါမလားသင်မိတ်ဆွေများကဲတင်ချင်းရပါမလားဆိုတဲ့စိုးရိမ်မှုကသင်သင်ရဲ့နှလုံးသားထဲမှာရည်ရွယ်ဖူးရဲ့လားချစ်တော်မိတ်ဆွေတို့ဟာငါကောင်းကင်ရောက်မှရောက်ပါမလားငါကဲတင်ချင်းရပါမှရပါမလားဟာငါမိသားစုတွေကဲတင်ချင်းရပါမလားဟာငါရဲ့မိတ်ဆွေတွေများကဲတင်ချင်းတွေမှာပါမပါနိုင်ပါမလားဒီလိုမျိုးစိုးရိမ်မှုရောတင်းရဲ့နှလုံးသားထဲမှာရှိရဲ့လားချစ်တော်မိတ်ဆွေတို့ယနေ့လူသားတိုင်းကတော့ဟုတ်ပါတယ်ကြက်မာရေးလူမှုရေးစီးပွားရေးစားဝတ်နေရေးနော်ဒီစိုးရိမ်မှုတွေကားဆိုရှင်ချစ်တော်မိတ်ဆွေတို့တိုင်းတာလို့တိုင်းထွာလို့ရတဲ့အရာလည်းမဟုတ်ပါဘူးเนาะစိုးရိမ်မှုကိုကျွန်တော်တို့တိုင်းထွာကြည့်လိုက်မယ်ဆိုလို့ရှိရင်ကျွန်တော်တို့ပေရန်နဲ့ဘလောက်ပဲတိုင်းထွာနေပါသေးမဆုံးနိုင်ဆုံးနိုင်မှာမဟုတ်ပါဘူးတိုင်းထွာလို့မရတော့အောင်စိုးရိမ်မှုတွေကြားထဲမှာဂျနစ်ချစ်တော်မိတ်ဆွေတို့တင်းရဲ့ဘဝတက်တာကဲတင်ချင်းရဖို့ရန်အတွက်စိုးရိမ်ရမယ်တင်းရဲ့မိတ်ဆွေကဲတင်ချင်းရဖို့ရန်အတွက်တင်းကဲတင်ချင်းအတွက်စိုးရိမ်ရမယ်တင်းမိသားစုကဲတင်ချင်းအတွက်တင်းစိုးရိမ်ရမယ် ဒါကြောင့်ဘုရားသခင်ရဲ့ဂရုတော်ကိုသင်ရလို့ရှိရင်ယနေ့ဝင့်ခံပြီးတော့ဘုရားလက်ထဲမှာစကတ်အံ့နေပြီးတော့ကျွန်တော်တို့ရဲ့ဘဝတတ်တာမှာအကောင်ဆုံးချက်တည်ပြီးတော့ဘုရားဘက်မှာတစ္ဆာရှိပါမစိုးရိမ်လိုက်ပါနဲ့မစိုးရိမ်နဲ့နော်ကျွန်တော်တို့ပြဿနာအားလုံးကိုစိုးရိမ်ပေးမဲ့သူကဘုရားရှိနေတယ်နော်ဘုရားရှိနေတဲ့အတွက်ကြောင့်ကျွန်တော်တို့ကပဲလေဘာမှစိုးရိမ်ကြောက်ကြခြင်းမရှိဘဲနဲ့ဘုရားသခင်ထံမှာလုံလုံလလစကတ်အံ့နေပြီးတော့ကျွန်တော်တို့ဘဝတတ်တာကိုအကောင်ဆုံးချက်တည်ကြပါစို့လို့အားပေးတိုက်တွန်းတဲ့ဒီခွန်းချုပ်ပါတယ်ချစ်တော်မိတ်ဆွေများအားလုံးဘုရားသခင်ကြော်ဝါများပြဆိုင်ပါစေ
လင်ချင်းရင်တံမြမပိုင်းအစီအစဉ်ကိုဆက်လက်အတန်လွှင့်နေပါရခင်ဗျာတောဒရှင်ကလေးတို့ရေကလေးတို့ဝิญဉ်ခွန်အားတိုးပွားပြီးအသည့်အလိန်မှာဉာဏ်ပညာကြွယ်ဝဖို့တမချန်းစာပုံမြင်အားဖြင့်ဆုံးမတုန်တင်ပုံကိုနာတော်သားဆင်ရမယ့်အချိန်ရောက်လာပါပြီ
ဟိုလှုပ်လို့ချင်းမြမအတန်လွှင့်အစီအစဉ်ကိုမျော်လင့်ဆောင်စားနာတော်တာဆင်နေကြတဲ့တူလေးတူမလေးတို့အားလုံးကျမ်းမာပျော်ရွှင်တဲ့ဒုက္ခအပေါင်းနဲ့ပြေဝကြပါစေလို့ဆန္ဒပြုဆုတောင်းလိုက်ပါရကွယ်။ဒူလေးဒူမလေးတို့ရေဒီနေ့တော်လေးလလပြောပြမယ်မှတ်သားဖွယ်ရာပုံပြင်လေးကတော့တမချန်းစာတော်မြတ်ထဲမှာပါရှိတဲ့မေ့မရတဲ့ညတညဆိုတဲ့ပုံပြင်လေးပေါ့ကွယ်။ဒူလေးဒူမလေးတို့ရေလွန်ခဲ့တဲ့နှစ်ပေါင်းများစွာကအင်မတန်မှခန္ဓာကြီးကျယ်တဲ့ယေရုရှလင်မြို့ကြီးတစ်မြို့မှာလူတွေရှုပ်ရှက်ခတ်လို့နေတဲ့ကွယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒီအချိန်တုန်းကပတ္တခါပွဲတော်ဆိုတာရှိတယ်ကွယ်ပတ္တခါပွဲတော်အတွက်လူတွေစုယုံရောက်လာလို့ပေါ့အဲ့ဒီအချိန်မှာယေရှုဆိုတဲ့ပုဂ္ဂိုလ်ကြီးနဲ့သူ့ရဲ့တပည့်တွေဟာလည်းပတ္တခါပွဲတော်အတွက်ပြင်ဆင်နေကြတာပေါ့ကွယ်တပည့်တော်တွေကသူတို့ရဲ့သခင်ယေရှုကိုကိုတော်ပတ္တခါပွဲစားတော့ဖို့ဘယ်မှာသွားပြီးပြင်ဆင်ရမှာလဲလို့မေးကြတာပေါ့ဒီလိုမေးတဲ့အခါမှာယေရှုရှင်ကပေတရုနဲ့ယောဟန်တို့နှစ်ဦးကိုခိုင်းလိုက်တယ်ဘယ်လိုခိုင်းလိုက်လဲဆိုတော့ပေတရုနဲ့ယောဟန်တို့သင်တို့မြို့ထဲကိုသွားကြရေအိုးကိုတဲဆောင်လာတဲ့လူကိုတွေ့လိုက်မယ်အဲ့ဒီလူနောက်ကိုလိုက်ပြီးသူဝင်တဲ့အိမ်ကိုဝင်ကြပြီးတော့ငါနဲ့ငါရဲ့တပည့်တွေအတူတူပတ္တခါပွဲကိုစားရမယ့်အခန်းကဘယ်မှာရှိသလဲလို့ကျွန်တော်တို့ဆရာကမေးတယ်လို့အိမ်ရှင်ကိုပြောပါအဲ့ဒီလူကအစင်သင့်ပြင်ဆင်ထားတဲ့အထက်ခန်းကြီးတစ်ခန်းကိုပြလိုက်မယ်အဲ့ဒီအခန်းမှာငါတို့အတွက်ပြင်ဆင်ကြပါလို့ပြောလိုက်တဲ့ကွယ်တပည့်တော်တွေလည်းယေရှုခိုင်းတဲ့အတိုင်းသွားကြတဲ့အဲ့ဒီခေတ်ကအဲ့ဒီအရာဒေသမှာအိမ်တွင်းသောက်သုံးရီကိုရေတွင်းမှာတည်ယူရတယ်ကွယ်တပည့်တော်တွေလည်းယောက်ျားတူရေသေးလာတာကိုတွေ့တဲ့အခါသူတို့အတွက်သိပ်ပြီးထူးဆန်းနေတဲ့ကွယ်။ဗ ဘာကြောင့်လဲဆိုရင်အဲ့ဒီအရက်ကရေခတ်တဲ့အလုပ်ကိုအမျိုးသမီးတွေသာလုပ်လို့ရှိတာကိုဒါပေမဲ့ယေရှုရှင်မိန့်တော်မူတဲ့အတိုင်းရေသေးလာတဲ့လူကိုတွေ့ကြတယ်။အဲ့ဒီလူနောက်ကိုလိုက်ကြတဲ့အတွက်ယေရှုရှင်ပြောတဲ့အတိုင်းအခန်းကိုတွေ့ရတာပေါ့။ညအချိန်ရောက်တဲ့အခါမှာယေရှုရှင်နဲ့သူရဲ့တပည့်တော်12ယောက်နဲ့အခန်းမှာဆုံကြတာပေါ့။ယေရှုရှင်ဟာသူရဲ့တပည့်တွေကိုတန်ရုံးစင်ရှိတယ်။ဒါကြောင့်သူတို့အတွက်အမြဲစဉ်းစားနေတာပေါ့ကွယ်။ယေရှုရှင်ရဲ့လောကသားတွေအတွက်အသက်စတေးခံရမယ့်အချိန်ကြာရောက်နေပါပြီ။တပည့်တော်တွေအခက်အခဲနဲ့တွေ့ရတော့မယ်ဆိုတာသိတော့စိတ်မကောင်းဘူးပေါ့ကွယ်။ယေရှုရဲ့မျက်နှာပေါ်မှာပေါ်လွင်နေတဲ့တောကကိုတွေ့ရပေမဲ့သူတို့ကိုယ်တိုင်ကတော့တခြားဟာစိတ်ပူနေကြတယ်။ဘယ်လိုတွေးနေကြလဲဆိုတော့ယေရှုရှင်ဟာအချိန်ကြာရောက်လာရင်ဘယင်ဖြစ်လာမှာပဲလို့သူတို့ထင်ကြတယ်။ဘဲသူကိုများယေရှုရှင်ကအရေးပါအရာရောက်ဆုံးဆိုပြီးရွေးချယ်ပါမလဲဆိုပြီးတယောက်နဲ့တယောက်မလို့တမာတွေဖြစ်နေကြတဲ့ကွယ်ဒူလေးဒူမလေးတို့ရေပတ္တခါပွဲစားဖို့အထက်ခန်းကြီးထဲမှာထိုင်နေကြတဲ့အခါမှာယူဒက်ရှကာယုတ်ဟာယေရှုရဲ့လက်ဝဲဘက်မှာထိုင်တယ်ယောဟန်ကယေရှုရှင်ရဲ့လက်ရဘက်မှာထိုင်တယ်အားလုံးထိုင်ပြီးစောင့်နေကြတယ်ခါတိုင်းတော့စားပွဲမစခင်အစီကံကဧည့်သည်တွေကိုခြေဆေးပေးရတယ်အင်မတန်မှနိုင်ကြတယ်လို့ယူဆကြတာပေါ့အခုအစည်းကံမရှိပါဘူးတယောက်ယောက်ကထဆေးစီချင်ကြတာပေါ့တယောက်မှမလုပ်ဘူးယေရှုကလည်းတိတ်တိတ်ဆိတ်ဆိတ်စောင့်နေတဲ့ကွယ်နောက်ဆုံးတော့ယေရှုရှင်ကိုယ်တိုင်စကားတခုမှမပြောဘဲထပြီးတပည့်တထဲကိုခါမှချီလိုက်ပြီးရေကိုအိမ်တုံမှထည့်တယ်တပည့်တော်တွေရဲ့ခြေထောက်ကိုရေဆေးဖို့စလိုက်တဲ့ကွယ်အဲ့ဒီအခါမှာယူဒက်ကယုတ်ရဲ့ခြေထောက်ကိုပထမဆုံးစဆေးတော်တာပဲတဲ့ကွယ်။တူလေးတူမလေးတို့ရေယေရှုရှင်ကယူဒရဲ့ခြေထောက်ကိုဆေးတဲ့အခါမှာယူဒက်ကယုတ်ကသူ့ရဲ့စိတ်ထဲမှာယေရှုဟာဘယင်မဟုတ်ဘူး။ဘယ်ဘယင်မှခြေဆေးတဲ့လုပ်ငန်းကိုမလုပ်ဘူးလို့တလွဲစိတ်ကူးတွေးထင်လိုက်တာပေါ့။တခါတည်းယူဒက်ကယုတ်ဟာသူ့ရဲ့ရုပ်မာတဲ့အကြံစီကိုဆက်လုပ်ဖို့ဆုံးဖြတ်လိုက်တဲ့ကွယ်။ဒီလိုနဲ့အဲ့ဒီညနေမတိုင်ခင်နှစ်ကြိမ်တိုင်တိုင်ယူဒက်ကယုတ်ဟာလူအကြီးအကဲတွေနဲ့ယေရှုရှင်ကိုအနံ့ဖို့စီစဉ်နေတဲ့ကွယ်။သူ့ရဲ့စိတ်ကူးကိုယေရှုရှင်ကတော့အားလုံးကိုသိပြီးဖြစ်ပေမဲ့ဆက်ပြီးတော့ခြေကိုဆေးပေးရုံမကယူဒက်ကယုတ်ကိုကျင်နာခြင်းချစ်ချင်းအပြည့်အဝနဲ့ဆက်ဆံတဲ့ကွယ်။နောက်တော့ပေတရုဟာဒီအခြေအနေကိုကြည့်ပြီးရှက်လာတဲ့ကွယ်။ခြေဆေးတဲ့အလုပ်ကိုသူမလုပ်မိလို့စိတ်မကောင်းဖြစ်နေမိတာပေါ့ယေရှုကသူ့ရဲ့ခြေထောက်ကိုဆေးဖို့လှုပ်တဲ့အခါမှာပေတရုကကြပြားကြရနဲ့ဟာသခင်ကျွန်တော်ခြေထောက်ကိုဆေးမလို့လားကျွန်တော်ခြေထောက်ကိုတော့မဆေးပါနဲ့သခင်ရဲ့လို့ပြောတဲ့အခါမှာယေရှုရှင်ကငါပြုတ်လှုပ်တဲ့အမှုကိုနားမလည်နိုင်ပါဘူးသင်ရဲ့ခြေကိုငါမဆေးရရင်သင်ဟာငါနဲ့မဆက်ဆံရလို့ပြောတဲ့ကွယ်ဒါနဲ့ပေတရုက"အိုးကိုတော်ဒါဆိုရင်ကျွန်တော်ရဲ့လက်ကိုဖြစ်ဖြစ်ဦးခေါင်းကိုဖြစ်ဖြစ်ဆေးပါခြေထောက်ကိုတော့မဆေးပါနဲ့လို့ပြောတဲ့ကွယ်ယေရှုရှင်ကရေချိုးပြီးတဲ့လူဆိုတာခြေဆေးရုံကလွဲရင်ဘယ်နေရာမှဆေးเสียမလိုဘူးလို့ပြန်ပြောတာပေါ့နောက်ပြီးယေရှုရှင်ကငါဟာသခင်လည်းဖြစ်အရှင်ဖျားလည်းဖြစ်ပေမဲ့သင်တို့ရဲ့ခြေကိုဆေးသေးလို့ရှိရင်သင်တို့လည်းအချင်းချင်းရဲ့ခြေကိုဆေးကြရမယ်လို့ပြောတဲ့ကွယ်ခြေဆေးခြင်းကြောင့်ခရိယန်တွေအောင့်မေ့နိုင်တဲ့အချက်၃ချက်ကတော့ယေရှုရှင်ကအပြစ်ကိုဆေးကြောပေးတယ်၊နှိပ်ချခြင်းရှိရမယ်၊ပွဲတော်မင်္ဂလာဝင်ဖို့ခရိယန်စိတ်ဓာတ်ရရှိရမယ်ဆိုတဲ့အချက်တွေကိုသတိရရမယ်ပေါ့ကွယ်။ဒူလေးဒူမလေးတို့ရေတပည့်တော်တို့နဲ့ယေရှုရှင်တို့ဟာငြိမ်ငြိမ်သက်သက်နဲ့စားတောက်နေကြတာပေါ့။နောက်ပြီးယေရှုကငါနဲ့အတူစားတောက်တဲ့သင်တို့အထက်ကတစုံတယောက်ကငါ့ကိုအနံ့လိုက်မယ်လို့ပြောတဲ့အခါမှာဘယ်သူလဲသခင်ဘယ်သူလဲကျွန်တော်လားကျွန်တော်လားဆိုပြီးတယောက်နောက်တယောက်မေးကြတာပေါ့ကွယ်နောက်ဆုံးတော့ယူဒကသခင်ကျွန်တော်လားလို့မေးလိုက်တဲ့အခါယေရှုကဟုတ်တယ်လို့ပြောလိုက်တာနဲ့သူ့ကိုယ်သူမလုံတော့ပဲငါရဲ့အကြံစီတွေတော့ပေါ်ကုန်ပြီဆိုပြီးတော့အမောင်ထဲမှာပြေးထွက်သွားတဲ့ကွယ်သူမထွက်ခင်မှာလဲယေရှုကယူဒသင်ပြုတ်လို့ရမယ်အမှုကိုအလေးမြန်လုပ်ပါလို့ပြောလိုက်တဲ့တပည့်တော်တွေကယေရှုရှင်ဘာကိုဆိုလို့မှမသိကြဘူးတဲ့ကွယ် အဲ့ဒီနေ့ညဟာတပည့်တော်တွေနဲ့ယေရှုရှင်နောက်ဆုံးညစာစားတဲ့ညဖြစ်တဲ့အတွက်မေ့မြန်းနိုင်တဲ့ညတညဖြစ်ခဲ့ရတာပေါ့ကွယ်ဒူလေးဒူမလေးတို့ရေအမောင်ထဲကိုပြေးထွက်သွားတဲ့ယူရက်ကာယုတ်ဟာယေရှုရှင်ကိုအနှံတဲ့သူပေါ့ကွယ်နောက်ဆုံးသူယေရှုရှင်ကိုပြုလုပ်တဲ့အလုပ်ဟာမှားမှန်းသိတော့ယူကျုံမရဖြစ်ပြီးသူ့ကိုယ်သူဇွဲကျူးချတေသွားတော့တာပဲတဲ့ကွယ်ဒူလေးဒူမလေးတို့လည်းအလုပ်တစ်ခုခုကိုလုပ်လို့ရှိရင်အမှားအမှန်စဉ်းစားဝေဖန်ဆုံးဖြတ်နိုင်ကြပါစေလို့ဒေါ်လေးလလဆုတောင်းလိုက်ပါရယ်ကွယ်ဒူလေးဒူမလေးတို့အားလုံးဒီနေ့တမချန်းစာပုံပြင်ကန်တာမှာမေ့မရတဲ့ညတညာဆိုတဲ့ပုံပြင်ကိုနားတော်တာစီရင်ရွှေလန်းချမ်းမြေ့ကြပါစေကွယ်
ဘုရားရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလည်ရှိပါလေရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြမြာတဘာဝတရား၏ဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်တင့်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်တင်ဒန်းအလုံးဟာအခမဲ့တင်ဒန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုကွန်ပျူတာချင်းမြင်ပေးမှာဖြစ်ပါလိမ့်ရှင်
။ဒေါက်တာရှင်များခင်ဗျာ၊ဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ချင်တယ်ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39 656 296 336နဲ့39 98 316 694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ချင်တယ်ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဒါレートအတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညှိုလင့်ချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါလေရှင်နောက်ထပ်ဖုန်းတစ်လုံးနေနဲ့39 86 88 9669တို့ဆက်ွယ်မြင်းမြင်းနိုင်ပါလေရှင
်ဒေါက်တာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါလေရှင
် AWR မျိုးလင့်ချင်းအတံကိုနာတော်တာဆင် गे ကြတော့ဒေါက်တာရှင်အရောက်တိုင်းပုံပါဖျားသခင်ရဲ့ကြွယ်ဝစွာတော့ကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြကျမ်းမာရွှင်လန်းကြပါစေကျေးဇူးတင်ပါတယ်ခင်ဗျာ
season များကိုနာတော့တာဆင်ရင်နှစ်သက်မယ်လို့မျှော်လင့်ပါတယ်။မိတ်ဆွေနေနဲ့လက်ဆောင်လေးတစ်ခုကိုရချင်တယ်ဆိုရင်တော့ Jesus ပြု၍ bible@awr.org တို့စာရေးပေးပါ။ဒါမှမဟုတ်ကျွန်ုပ်တို့ကို WhatsApp နံပါတ် +12242220777 တို့ဖုန်းခေါ်ဆိုနိုင်ပါတယ်။